အထုတဲ့ယောဂီတိုင်းမှာကိုရှုနေတဲ့အရှုကံအာယုန်တွေကိုစတင်ပြီးတော့ပေါ်ရထင်ရှားရမှာအာယုန်ယူပြီးရှုနိုင်တဲ့ယောဂီကလည်းပေါ်ရထင်ရှားရမှာအာယုန်ယူပါတမာတိရအောင်ကြိုးစားရသေးတဲ့ယောဂီများကလည်းပဲမူလကမ္မထံအာနာပါနမှာယူပါတရားရှုတယ်ဆိုတာမရှိတဲ့တရားကိုလိုက်ရှာရှုတာမဟုတ်ပါဘူးရှိတဲ့တရားကိုပဲသိအောင်လုပ်တာပါတရားရှုမှပွားများအထောက်ကြတဲ့နေရာမှာမရှိတာကိုရှာပြီးရှုတာမဟုတ်ဘူးရှိတဲ့သဘောအမှန်ကိုသိအောင်ကြိုးစားကြည့်တဲ့အလုံးလို့ရှိဦးစွာမှတ်ထားပါတရားအထုတ်ကြတဲ့ယောဂီတိုင်းသည်ဒုက္ခတရားကိုပေါ်လာအောင်စောင့်ပြီးတော့ရှာရှုတဲ့အလုပ်တွေကိုစွန့်နိုင်သမျှနည်းအောင်ပန်းအောင်မရှိတော့အောင်ကြိုးစားပါဒါသိအရေးကြီးတဲ့စကားတစ်ခွန်းပါများသောအားဖြင့်တရားရှုနေကြတဲ့ယောဂီတိုင်းသည်နာကျင်တဲ့ဒုက္ခတစ်ခုကိုသာလျင်ဒုက္ခလုံးပြီးတော့ရှုနေကြများကြပါလေ။ခန္ဓာကိုယ်ရဲ့နှိပ်စက်မှုကိုနာမကျင်မှဒုက္ခလို့ခြင်ပြီးရှုတာချက်ဉာဏ်အမြင်စင်းရဲသည့်ပရဏအကျဆုံးအလုပ်ပါတရားရှုတယ်ဆိုတာကိုယ်ကိုညှင်းစေတာမဟုတ်ဘူးကိုယ်ကိုလာပြီးဒုက္ခခံနေကြတာမဟုတ်ဘူးခန္ဓာရဲ့သဘောလေးတွေပြတိုင်းပြတိုင်းမှဒီသဘောလေးရဲ့အစိတရားအမှန်ရဲ့ဒုက္ခရောက်ပုံလေးတွေကိုဉာဏ်အမြင်နဲ့ရှင်းရှင်းလင်းလင်းရသိရအောင်လို့ကြိုးစားလေ့ကျင့်နေတဲ့အလုပ်ပါတနည်းပြောရင်ဉာဏ်အမြင်စင်းရဲကိုတွေ့အောင်ရှာတဲ့အလုံး။အော်ကိုရှုရမှာဉာဏ်နဲ့ကြည့်ရမှာပါလား။ဉာဏ်အောက်မှာပဲတည်စင်းရဲပါလားဆိုတဲ့ဒုက္ခသဘောကိုထင်အောင်ကြည့်ရမှာပါလားလို့အလုတ်သမားတိုင်းသဘောပေါက်ပါ။တရားတော်ရှုနေကြတယ်။ရှုပင်ရှုညာတော်လည်းပဲဝင်လေသည့်ထွက်လေသည့်ကိုလှုပ်ဆိုဝင်လေသည့်ထွက်လေသည့်ကိုလှုပ်ကြသည်တိုးတာထိတာအေးတာကိုကြည့်ဆိုတော့လေတိုးတာထိတာအေးတာကိုကြည့်တယ်သဘောပရမတ်ရောက်အောင်ဘယ်လိုရှုရမလဲဘယ်လိုထိုးသွင်းပြီးကြည့်ရမလဲဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့ကြိုးစားရှုဖို့အားနေကြတယ်နောက်တစ်ဆင့်တက်ပြီးကြည့်ပြန်တော့လေခန္ဓာကိုယ်ကအနည်းငယ်ကြန့်ကြန်လာလို့နာတတ်တဲ့သဘောကျင်တတ်တဲ့သဘောသိတာလာပြီဆိုရှုရတာအားရနေကြဒါလေးတွေမပြတော့ဘူးဆိုရင်ကိုယ့်ရဲ့ခန္ဓာကိုယ်မှာဒုက္ခတွေမပေါ်တော့သလိုမရှုတတ်ကြတော့ဘူးအဲ့ဒါကိုကပြည့်ညတ်ပေါ်ကျင်ပြီးရှုနေကြတဲ့ဥရင်းများနေကြတယ်တရားရှုရကနေပြီးတော့တရားသဘောကိုမပေါက်တဲ့အတွက်မတရားတွေဖြစ်ဖြစ်ပြီးတော့ကိလေသာနှုန်ထဲမှာနေရင်နေရင်နဲ့ရုံမတက်နိုင်တာရှုံးချက်အနာဆုံးပါ။ဒါကြောင့်ယောဂီတော်စင်များအတွက်ကိုစေရနာရှေ့ချပြီးတော့ပရမတ်သဘောလေးနောက်ပြီးတော့အမြင်အာယုံဟာပြည့်ညတ်ပေါ်ရောက်သွားပြီ။ကိလေသာနှုန်ထဲမှာနေရင်နေရင်နဲ့နှိမ့်ဆက်တဲ့အသွင်မသိတာမထင်ရှားရင်ကိုယ့်ကိုယ်ကိုကျဉ်းနှပ်ပြီးတော့အိုးငါတစ်ထိုင်ချင်ချင်လဲရတာစိတ်ကောင်းတာပဲ။ရှုနေတာကတော့ပြညတ်ပေါ်ကျင်ပြီးရှုတယ်။ရုပ်စုံချင်းနဲ့လမ်းဆုံးနေ။အဲ့ဒီလိုနဲ့ချမ်းသာမှုလေးဟာအလေးကျင်ရလို့အားကောင်းတဲ့သဘောလေးပေါ်မှာကျင်နာကြည့်ကျင်နာသွားရင်လည်းအချိန်လေးကုန်ဆုံးသွားတာနှမျောစရာကောင်းလာပါလေ။ဒါတွေကိုမဖြစ်ရအောင်လို့စတင်ကြိုးစားရှုတဲ့ယောဂီတိုင်းသည်ပေါ်ရခြင်းစားရကိုရှုတဲ့ကစသိနာရင်ကိုယ်နဲ့ဆက်ပြီးပြလာတဲ့ပေါက်ပြံမှုမျိုးစုံစိတ်နဲ့ဆက်ပြီးပေါ်လာတဲ့ခံစားမှုသိတတ်တဲ့သဘောဘယ်တရားလေးပဲပေါ်လာတဲ့ဉာဏ်အောက်မှာပေါ်လိုက်ကြောက်လိုက်ချစ်လိုက်ကြက်လိုက်မွေးလိုက်သေးလိုက်သူ့အလုပ်သူ့လုပ်သွားတာဒါလေးကြည့်ရုံပဲအခုတော့ဒါရီယာမထင်ရှားဘူးဆိုရင်ခန္ဓာကိုယ်မှာနာတာလေးသိတာမှကျင်တာလေးသိတာမှထုံတာကြိုက်တာလေးသိတာမှရ ှုရတာအားရပြီးတော့ရှုနေကြတဲ့ယောဂီတော်တော်များများအတွက်စင်ကျင်ဖို့အတိတွေအခုချပြပြီးရှင်းနေတာပါတရားအားထုတ်တဲ့နေရာမှာအလွန်အရေးအကြီးဆုံးအချက်လို့မှတ်ထားပါတရားရှုမှတ်ပွားများတဲ့ပုဂ္ဂိုလ်တိုင်းယုံနံကိုနားမလဲပညာနဲ့ပရမတ်ကိုပိုင်းခြားပြီးကွဲကွဲပြားပြားမသိတဲ့၍ဘလောက်ပဲတရားအားထုတ်ဆန္ဒလိုဖြစ်နေပါလေဒါတွေဟာအချိန်ကုန်ဆုံးပြီးတော့ဒုက္ခနွန်တဲ့ကမတက်နိုင်ပဲပရိသတ်သမုပ္ပါဆက်ရဟကိုလေရင်နိုင်တယ်ပတ်ချင်နိုင်ပတ်နေတာဩငါတို့ရှုနေတဲ့အလုတ်ခွင်မှာသဘောပေါက်မှုအားနေသေးလို့ပါလားစတင်ပြောတော့ငါတို့ရှုတယ်နာသီးဝါလေးအာယုံဆိုင်လိုက်ခေါင်းကိုချိလိုက်မပါစေနဲ့နှာခေါင်းနာသီးမတွေ့စေနဲ့သဘောတရားလေးကိုကြည်ဆိုတော့လိုက်ရှုတာပဲအေးတဲ့သဘောလေးပေါ်လာတယ်သိလိုက်တယ်တိုးတဲ့သဘောလေးပေါ်လာတယ်သိလိုက်တယ်နားတဲ့သဘောလေးပေါ်လာတယ်သိလိုက်တယ်အဲ့ဒီအတိလေးတွေတိတုံးကတက်တောင့်တက်တာနဲ့ရှုနေတုံးကဒုက္ခလို့လည်းရှုတာမဟုတ်ပါသဘောတရားလေးပေါ်မှာပဲအတိလေးကိန်းကိန်းလေးတိသွားတိသွားတာပဲအဲ့ဒီအမြင်မှန်လေးကိုမိမိကရှုနေခြင်းကနေပြီးခန္ဓာကိုယ်ကနာမှုလေးတွေတိတာလာတော့နာတာဘက်ကိုအာယုံလေးစိုက်ပြီးနာရဲဆိုတဲ့ဒုက္ခကြီးအမြည်တက်ပြီးတော့၎င်းနာရာကြီးကိုအမြည်တက်ပြီးတော့၎င်းဒုရုပောင်တို့ကိုပုံဖော်ပြီးတော့၎င်းရှုနေကြပြန်လေအဲ့ဒီလိုရှုတဲ့ပုဂ္ဂိုလ်တိုင်းလိုက်လေဝေးလေပြဉ္ညာနဲ့ဖုံးလွှမ်းပြီးပရမတ္တကိုကိုယ်လေးမမြင်လေဖြစ်ရတော့လေစရှုတော့ကတော့သဘောလေးကိုရှင်းအောင်ရှေ့ကဆရာသမားတွေကသင်ပြီးတော့မိမိတို့ကလိုက်သိအောင်ကြိုးစားရင်းနဲ့သဘောပေါက်တယ်လို့ရှုနိုင်တယ်လို့နဲ့နောက်ဆုံးကြတော့လည်းပဲဒီပေါ်မှာတိမ်ွေ့သွားတယ်မရှုတတ်တယ်တိမ်ွေ့သွားတယ်မရှုတတ်တယ် ਨੇ ပရမတ်ရဲ့အမြင်ပေါ်မှာဉာဏ်ကအာမကောင်းတော့ရှုရင်းရှုရင်းကနေပြီးနာရာကျင်နာတွေကိုပုံဖော်ရှုတော့တာပဲအဲ့ဒီလိုဆိုရင်တဲ့ယောဂီတို့ရှုနေကြတဲ့တရားအတိတ်တည်းပညာပေါ်ရောက်သွားပြီးတော့အမှန်မြင်ဉာဏ်အားနေသွားတဲ့အတွေ့သိသိသိထိုက်တဲ့တရားတွေကိုမသိကြတော့ပါတကယ်ရှုတဲ့အခါမှာတကယ်ဉာဏ်အမြင်ကိုအာရုံပြုရင်နာတာကိုဒုက္ခလို့ကိုယ်ကအမိတတ်ဆရာမလို့ဘူးကျင်နာကိုဒုက္ခလို့ဟောဒီနှိမ့်စက်နေတဲ့ခန္ဓာကိုယ်ကြီးရဲ့သဘောပေါ်မှာအာရုံပြုပြီးတော့လည်းဆင်းရဲလိုက်တာဒုက္ခသစ္စာဒုက္ခသစ္စာနဲ့အယွတ်တည်းနဲ့မလို့ကြတမ်းပါနဲ့ဒီဒုက္ခတွေရဲ့နှိမ့်စက်မှုကိုကြည့်ပြီးတော့ငါတော့ခန္ဓာကိုယ်ကြီးကိုယွံလာပြီးမုန်းလာပြီးမလို့ကျင်တော့ဘူးဒီလိုလည်းပဲအပြောတည်းနဲ့မလို့ကြပါနဲ့ဉာဏ်ကပြောပါလိမ့်မယ်အဲ့တော့ဉာဏ်ကပြောတယ်ဆိုတော့ခန္ဓာရဲ့သဘောကိုအာယုံလေးစိုက်လိုက်ရင်သူ့သဘောကလှုပ်ကနေပေါ်လာတဲ့သဘောလေးနဲ့ဖြစ်ပြီးပြတ်သွားတယ်ရတဲ့ဆိုတဲ့သဘောတရားလေးနဲ့ဖြစ်ပြီးပြတ်သွားတယ်နှွေးတယ်ဆိုတဲ့သဘောတရားလေးဖြစ်ပြီးပြတ်သွားတယ်အေးတယ်ဆိုတဲ့သဘောတရားလေးဖြစ်ပြီးပြတ်သွားတယ်ချမ်းသာတဲ့အပင်လေးစောင်းတော့လည်းပဲဖြစ်ပြီးပြတ်တာမှလမ်းဆုံးသွားတယ်ဆင်းရဲတဲ့သဘောလေးကိုစောင်းတော့လည်းပဲဖြစ်ပြီးပြတ်တာမှလမ်းဆုံးသွားတယ်။ဘာကိုပဲကြည့်ကြည့်တဲ့အရှုခံအာယုံတွေဟာတပွဲပွဲတဲတဲနဲ့သူ့ကိစ္စကိုလုပ်နေတာဖြစ်လိုက်ပြက်လိုက်ပဲ။အဲ့ဒါလေးကိုဉာဏ်လေးကစောင့်ကြည့်နေတာ။ဒီအမြင်လေးကိုရအောင်လို့သဘောပေါက်သိကျင်တာကဟောဒီကိုကောင်ဆိုတဲ့ပုံတရံနေပြည့်ညတ်တွေကိုမပါစီပဲနဲ့သဘောတရားလေးပုံမှာပဲထူးထူးထွန်းထွန်းနဲ့သိနိုင်မြင်နိုင်အောင်ကြည့်စေချင်တာပါ။လှုပ်တယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆူးတယ်မိမိတို့နားလေတဲ့စိုင်းပုံနဲ့သင်ပေးနေတာတကယ်တမ်းကအားလုံးကိုတတိတဲ့ခြုံပြလိုက်ရင်လှုပ်တာလည်းဖောက်ပြန်တာနားတာလည်းဖောက်ပြန်တာကျင်တာလည်းဖောက်ပြန်တာဆူးတာအောက်တာတုံတာခုံတာလည်းဖောက်ပြန်တဲ့သဘောပဲရုပ်အမှုရာလေးတိကများဆိုရင်ရုပ်အမှုရာလေးရဲ့သဘောအမတန်ရှင်းတယ်ကိုယ်နာလေတဲ့စိုက်ပုံနဲ့မှတ်လိုက်ပြီဆိုရင်ပြည့်ညက်ကိုရောက်သွားပြီ။ဒါကြောင့်မလို့တရားသဘောတွေကိုမပေါက်တဲ့အခါမှာတတိပဋ္ဌာန်ရဲ့အတွက်ကိုသင်ပေးထားတဲ့ပြည့်ညက်အခေါ်ဝစိုက်ပုံနဲ့လိုက်မှတ်တဲ့အလုပ်ဟာအားကောင်းလာရင်ဉာဏ်လုံးနဲ့ထိုးထွင်းသိရမယ်အသိဟာအားနေသွားပါလေ။ပြည့်ညက်ကနေကျင်းပြီးတော့စရမယ်ဆိုတာမှန်တော်လေပဲ။ပြည့်ညက်ပေါ်ရောက်နေခြင်းလည်းမခွာတတ်ရင်ပြဉ္ဉဏ်နဲ့တွေ့မြင်ရတဲ့အမြင်တွေကိုပရမတ်အမြင်လို့ချင်းရင်လည်းပဲဉာဏ်ကနောက်ကျသွားပြန်ပြီ။ဒါတွေကိုမဖြစ်ရအောင်လို့ကိုယ်ဆိုတာဒါခန္ဓာဆိုတာဒါ ပညာဆိုတာဒီသဘောပရမတ်ဆိုတာဒီသဘောလို့အစပိုင်းမှာရှင်းပြခဲ့တယ်လို့သဘောပေါက်တဲ့ယောဂီတိုင်းသိတိုင်းသိတိုင်းမှာကောင်းကိုချင်လက်ပုံတရံပညာတွေကွဲပြောက်ပြီးသဘောအမူအရာလေးမှလည်းဆိုင်းပုတ်မဆွဲဘဲနဲ့သိလာတယ်အခုကိုရှုနေတဲ့အရှုခံအာယုန်တွေကိုပြန်ကြည့်ရင်ဆိုင်းပုတ်ဆွဲပြီးတော့မှတ်နေတာဆိုင်းပုတ်ဆွဲပြီးတော့သိနေတာဒါတွေများလာပါလေတတိပြောရင်တတိပဋ္ဌာန်နဲ့သိနေတာများနေတယ်ပညာဉာဏ်ရှင်းပြီးတော့ဝိပဿနာဖြစ်တဲ့အသိမျိုးနဲ့မသိတာကအလွန်ကိုပြန်ပြီးတော့ဆန်းစစ်လိုက်ရင်အဖြေကထွက်လာပါလေ။အဲ့ဒီလိုသာများလာရင်ယောဂီတိုင်းယောဂီတိုင်းကိုလိုခြင်းနဲ့ဖြစ်ပျက်ကိုဉာဏ်အမြင်အားနည်းမှဆုတဲ့အတွက်တရားရှုတယ်တရားရှုတယ်ဆိုတာမရောက်လာသေးတဲ့အရာကိုညှော်ပြီးရှုတာလည်းမဟုတ်ဘူး။ဖြစ်ပြီးသားအရာကိုလည်းပဲပြန်တွေးပြီးရှုတာမဟုတ်ဘူး။ပစ္စုပန်အစယောတမတထတထဝိပတတိဆိုတဲ့အတိုင်းပစ္စုပန်ပေါ်စေပေါ်စေတရားလေးတွေကိုရှုတာယရာပညာယပတတိဆိုတာလေဒီပစ္စုပန်ရှုတာကိုပဲပြောတာအဲ့ဒီသဘောလေးတွေကိုမြင်အောင်ကြည့်နိုင်ရင်ယောဂီတို့ရဲ့တန်တန်မှာရှိနေတဲ့ပရမတ်သဘောကိုပစ္စုပန်အမြင်နဲ့ရှုတတ်မှာပါဒါကိုပဲကိုကနေနာရာကြီးကိုစောင်းပြီးတော့မှပေါ်လာကမှရှုနေတယ်ဆိုရင်နဲ့အဲ့ဒီပုံကိုယ်ဒီဉာဏ်အမြင်ဟုတ်တော့ဘူးမရောက်လာသေးတဲ့တရားကိုမြုံနေတယ်ရောက်လာပြီးတဲ့တရားကိုပြန်တန်းတနေတယ်ပစ္စုပန်ရှုွက်တယ်အကုန်လွတ်နေတယ်အဲ့ဒီလိုမဖြစ်ရအောင်လို့ပေါ်ကမြတ်သဘောတရားလေးကိုနာတိဝမှာပိုင်ရင်နာတိဝပေါ်တဲ့တရားလေးကိုသိပါကိုယ်ပေါ်မှာထင်ရှားတာလေးပြရင်ကိုယ်ပေါ်မှာထင်ရှားတဲ့အမူအရာလေးကိုသိပါစိတ်နဲ့စက်ပြီးပေါ်လာရင်လည်းစိတ်နဲ့စက်ပြီးပေါ်လာတဲ့ဓမ္မလေးတွေရဲ့သဘောကိုသိပါတတိပိတတိတတိပိတတိတိတိတိတိသွားတဲ့အခါမှာတကယ်သိလို့တကယ်ဉာဏ်ကကြည့်တတ်တဲ့အခါတဏှိနာမတက်ချိန်မရဘူးနော်နေရပုံတံကိုတွေ့ချိန်မရပါခုသိခုမရှိတဲ့အမြင်လေးအဲ့ဒီအမြင်လေးရရင်အော်ဉာဏ်ရဲ့အမြင်အောက်မှာဘယ်အရှုခံတရားပဲပြပြဖြစ်တာနဲ့ပြတ်တာနှစ်ခုပဲရှိပါလားဖြစ်တဲ့တရားလေးဟာအပြတ်မှလမ်းဆုံးတဲ့သဘောလေးဟာဒလဲ့စညာအောက်မှာမြင်နေရတဲ့အခါကျတော့မှဩဘယ်တစ်ခုမှမခိုင်မြဲပါလားခန္ဓာမှာဘယ်နေရာပဲကြည့်လိုက်ကြည့်လိုက်နှိစ္စတဲ့သဘောတွေသာထင်ရှားပါလားတဲပြီးတော့ဒုက္ခဆင်းရဲတွေကြီးပါလားလို့ဉာဏ်အမြင်ကသဘောကျလာလိမ့်မယ်ခန္ဓာကိုယ်ကနာရာကျင်နာကြီးသိစက်လို့ဒုက္ခဒုက္ခနဲ့ညှိနေတာအပေါ်တော့ဉာဏ်အမြင်ကဒုက္ခတရားလေးပေါ်လဲဖြစ်ပြီးပြက်ဒုက္ခတရားလေးပေါ်လဲဖြစ်ပြီးပြက်အဲ့ဒီသဘောလေးကိုမြင်ရင်ပရမတ်ကိုပြန်ရောက်သွားတယ်ဒုက္ခလို့ရှုနေတာဒီဆိုင်ဖို့ဆွဲလိုက်တာဒုက္ခလို့ရှုနေတာဒီဆိုင်ဖို့ဆွဲနေတာပြညာပေါ်တင်ရှုတယ်လို့မှတ်ထားပါတကယ်တမ်းရှုလို့ပရမတ်ကိုဉာဏ်အမြင်ကိန်းနဲ့ဖြစ်ပြက်ကိုမြင်တဲ့ယောဂီတိုင်းဒီဒုက္ခဆိုတာလည်းပဲမလာဘူးဒုက္ခဆိုတာလည်းပဲမလာဘူးဉာဏ်အောက်မှာပဲခုကြည့်ခုမရှိတာလေမြင်ရတာအဲ့ဒီလိုခန္ဓာမှာပေါ်လာတဲ့ရုပ်နာဓမ္မတွေရဲ့အမြင်ဉာဏ်အောက်ကဖြစ်ပျက်လေးတွေကိုမြင်နေရရင်ဩခန္ဓာရှိတဲ့တရားဟာခန္ဓာအကြောင်းကိုပြောနေတာဟာဒါတခုမှတန်ရာစရာမရှိပါလားဖြစ်တာပြက်တာဒီသူ့သဘောပါလားအဲ့ဒီကြတော့မှဉာဏ်ကသဘောကျပြီးတဲနှိမ့်ဆက်တဲ့ခန္ဓာပါလားလို့ဉာဏ်အမြင်ဆင်းရဲလေးကသိခွင့်ရတာလေအဲ့ဒီဉာဏ်အမြင်ဆင်းရဲကိုရသွားရဲ့လက်မှန်သွားပြီဒါကြောင့်မလို့တရားရှုတဲ့ယောဂီတိုင်းသဘောပေါက်သိခြင်းနာသိသိခြင်းနာကခေါရီကိုကြီးပေါ်မှာအာယုံညှို့ပြီးတော့မတင်ကြပါနဲ့ပြညာပေါ်မှာတင်ပြီးတော့ကျင့်နှံ့မှုတွေနဲ့မနေချပါနဲ့သဘောတရားလေးပေါ်လာတယ်ပေါ်လာတဲ့သဘောတရားလေးကိုကြည့်လိုက်တယ်ခေါင်းကိုချေလက်အမြင်ဆိုင်ပုတ်မပါဘဲနဲ့ဉာဏ်အောက်မှာပဲမရှိတဲ့သဘောလေးတွေကိုမြင်ရသိရအောင်ရတဲ့အပိုင်းလေးတွေမှာရတဲ့လိုစူးစမ်းပြီးအဲ့ဒီအမြင်လေးတွေကိုမှတ်မှတ်တတ်တတ်ရှိမယ်ဆိုရင်ဉာဏ်အမြင်တွေတစ်ပြေးနဲ့တစ်ပြေးတစ်ချိန်နဲ့တစ်ချိန်ပို့ပို့များလာမှာဖြစ်တဲ့အတွက်ကိုလိုခြင်းနဲ့ပန်းနိုင်ကိုလွယ်လင်းတကူနဲ့ရမှာပါဒါကြောင့်မလို့ယောဂီတိုင်းယောဂီတိုင်းဒီကိုကြိုးစားနေတဲ့အရှုခံပေါ်ရာဌာနလေးတွေမှာ ပေါ်တိုင်းပေါ်တိုင်းတော့ပြလာတဲ့ယုံနာအပေါ်မှာယုတ်ချင်ရှားလဲယုတ်ရဲ့သဘောနန်ချင်ရှားလဲနန်ရဲ့သဘောလေးကိုသဘောထားမှန်မှန်လေးနဲ့ကြည့်နေမယ်ဆိုရင်အဲ့ဒီယောဂီတိဒုက္ခဒုက္ခအစွန်းလွတ်ပြီးတော့မစ္စည်းမပရိပရာဆိုတဲ့ဥပိ္ခာအပြင်နဲ့ကောင်းစွာတည်ပြီးတော့ရှုနိုင်ပါလိမ့်မယ်။ဒီအမြင်ဒီသိမရောက်သေးရင်တော့ယောဂီတို့ယုံနံကိုမပိုင်သေးပါ။ယုံနံကိုပရမတ်ရအောင်မသိသေးပါ။ယုံနံပရမတ်ကိုသိရင်လည်းချမ်းသာစင်ရဲ့လွတ်နေပါလားဆိုတာကိုယောဂီတို့ကိုယ်တိုင်ပင်သဘောကျလာပါလိမ့်မယ်။အဲ့ဒီအမြင်အဲ့ဒီအသိရအောင်ကြံရှိတဲ့အချိန်လေးတွေမှာဉာဏ်လေးတွေရင့်ကျက်တဲ့ရင့်ကျက်အောင်ဆက်လက်ကြိုးစားရှုပွားအထုပ်ပေးနေကြပါ